တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့ GGS ကုမ္ပဏီကတာဝန်ရှိသူ၃ကိုအာခရီလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့မနေ့ကအရေးယူလိုက်ပြီးတဝဲမြို့မြို့မှရဲစခန်းမှာသူတို့၄ဦးကိုအာခရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအမှု၄မှုဖွင့်ပြီးတရားစွဲထားပါတယ်။နောက်ဆုံးအခြေအနေတွေကိုဆက်ပြီးနှาศင်ပါရှင်။လက်ရှိအခြေအနေကတော့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှားတွေနဲ့မနေ့ကအရေးယူခံလိုက်ရတဲ့တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုတဝဲမြို့မြို့မရဲစခန်းအဲ့ရိတ်တာမှာအကြဲကျုပ်ထိန်းသိမ်းထားတဲ့သတင်းတွေထွက်နေပါတယ်။မနေ့ညကမြို့မရဲစခန်းဘက်ကိုရိုင်းသွားကြည့်ခဲ့တဲ့ဒေသခံတအူးလည်းဖြစ်ဒေါက်တာလက်လက်မော်အာဂရိလိုက်စားခဲ့ကြောင်းတိုင်ကြားခဲ့သူလည်းဖြစ်သူကတော့ VOA ကိုအခုလိုပြောပါတယ
်။ညကဟိုမြို့မရဲစခန်းဘက်ချက်ပေါ်ရခဲ့တယ်။မြို့ရဲစခန်းဘာလို့ကြီးလဲ။အပြစ်ချပါဘူး။အဲ့လိုမျိုးအပြစ်ချပါဆိုတော့အဲ့တော့တပည့်စုံစမ်းလိုက်တဲ့အခါမြို့ပါရစ်ကနောက်ပါအဲ့ဒီတားစီတဲ့။အဲ့ဒီတားပါအပြစ်ချုပ်တဲ့ပြည်သားတွေပြည်လို့ရတယ်
မြို့မရဲစခန်းကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ရမှာဖုန်းကင်ဖြေဆိုခြင်းမရှိသလိုဒဝဲမြို့နယ်ရဲစခန်းကတော့ဒေါက်တာလက်လက်မော်ကိုဘယ်မှာထိန်းသိမ်းထားတယ်လဲဆိုတာသူတို့မှပြောပိုင်ခွင့်မရှိဘူးလို့တယ်လီဖုန်းဖြေဆိုတဲ့ရဲတော်ဝန်ရှိသူတဦးကပြောပါရယ်တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်ဟာအာခရီလိုက်စားမှုတွေကျူးလွန်ကြောင်းဒေသခံတွေရဲ့တိုင်ကြားစာတွေပေါ်မှာအာခရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပြီး February 4ရက်ကနေ March 6ရက်နေ့အထိနေပြည်တော်ရန်ကုန်နဲ့ဒဝဲမြို့တွေမှာစစ်ဆေးရေးလုပ်ငန်းတွေဆောင်ရွက်ခဲ့တာပါစုံစမ်းစစ်ဆေးရေးအဖွဲ့တွေရဲ့တွေ့ရှိချက်တွေအရဝင်းကြီးချုပ်ဒေါက်တာလက်လက်မော်နဲ့ Global Grand Services ကုမ္ပဏီကအမှုဆောင်ညွှန်ကြားမှုဦးသိန်းထွေညွှန်ကြားမှုဦးအောင်မြတ်နဲ့ဦးသူရာအောင်တို့ကိုအာခရီလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်အရေးယူလိုက်ကြောင်းနိုင်ငံပိုင်မြမရုပ်မြင်တန်ကြားသတင်းမှာမနေ့ကအခုလိုကြေညာသွားပါတယ်
စုံစမ်းစစ်ဆေးအဖွဲ့ဤစစ်ဆေးတွေ့ရှိချက်များအရတနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလက်လက်မော်အားအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55အရ၎င်း GGS ကုမ္ပဏီမှ MD ဦးသိန်းထွေဒါရိုက်တာဦးအောင်မြတ်နှင့်ဦးသူရအောင်တို့အားအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55မြင်းဆောင်63အရ၎င်းတရားပြစ်မှုများအတွက်တရားစွဲချက်များဖြင့်အမှု၄မှုခွဲ၍အရေးယူဆောင်ရွက်ရန်တဝဲမြို့မြို့မရဲစခန်းမှာဒီကနေ့မှပထမသတင်းပေးတိုင်ကြားချက်ဖွင့်လှစ်ပြီးတရားဆွဲဆိုအရေးယူနိုင်ရေးဆောင်ရွက်လျက်ရှိကြောင်းအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်မှတင်ထုတ်ပြန်ထားတယ်လို့သိရှိရပါတယ်ရှင်
။အခုလိုဝန်ကြီးချုပ်ဒေါက်တာလက်လက်မော်အရေးယူခံရတဲ့ဖြစ်ရပ်ဟာပြည်သူတွေကမဲပေးရွေးချယ်ထားတဲ့ NLD အရသာဆိုရအနေနဲ့ပြည်သူတွေရဲ့တင်ပြချက်တွေကိုလက်ခံနားထောင်နေဆိုတာတွေ့မြင်ရတယ်လို့ဒဝဲဒေသခံကပြောပါတယ
်။ဒီလိုစီလမ်းကြောင်းပေါ်မှာဝန်ကြီးချုပ်တော်ကဟိုမိုင်းမာရဆိုတာဒီရဲ့လေဒီတော့တော်ရည်ပြောလို့ရတယ်ပြောလို့ရတယ်တော်တော်ရည်ကြီးတော်တယ်ပေါ်စားကြည့်ရလဲတော်ပါတယ်ဘာအပ်ဒီအလေဒီဆုံးတဲ့ခါဘလို့ဘဝရဆော့ဖက်ဆရာအကြောင်းကိုစီးလို့နော်အပ်ဒီအလေဒီဆုံးတဲ့တိုင်းရဲ့လို့တော်ပါတယ်အဲတော့စားကြည့်လာလို့အဲတော့ဘာမှလည်းမပေါ်တယ်လို့မြင်နေမှာနော်
ဒါပြင်အဲ့ဒီလိုမျိုးအာဂရိလိုက်စားမှုတွေမဖြစ်အောင်ဝင်ကြီးချုပ်အသည့်ခန့်တဲ့အခါမှာအများပြည်သူလက်ခံတဲ့အရေးအချင်းရှိတဲ့လူတွေကိုဦးစားပေးရွေးချယ်တင်တယ်လို့မြင်ကြောင်းဒဝဲဒေတာခန်ကဆိုပါတယ
်။နောက်မှာကြာဝင်ကြီးချုပ်ကတော့တော်ကိုစလဲဖြစ်တယ်။ဒီပြည်ပေါ်ရွေးချယ်တဲ့ပါတီကြည့်ပြီးတော့ရွေးချယ်သွားစီတာမျိုးတွေတော့ဒီကြည့်ပြီးရွေးချယ်သွားစီတာပို့ပြီးတော့မကန်ရလို့တူတယ်။ဒီဆိုကြတော့ပါတီကြည့်ပြီးရွေးချယ်သွားစီတာအဲ့လိုမျိုးပေါ်တော့အစားချောင်းတွေပါလာတာပေါ့အဲ့ပါလာတဲ့ခကြိုင်လေဒီရောပြပြပြမဆိုင်တယ်ဒီပြသားမှာတော့ဒီကိုတောင်ပေါ်ရမယ်နဲ့နိုင်လေဆိုတော့ကျွန်တော်ကအောင်တိုင်းကြီးကိုပဲဒီကတ်ထားပြီးတော့ကျွန်တော်ရေးချလိုက်တော့လူကြည့်လို့ဘယ်လူကြည့်ခွင့်ရှိတယ်အဲ့နိုင်ငံကြီးလက်ရှိဖြစ်ပေါ်နေအဲ့လေအဲ့ဒီအကောင့်ကိုလို့တူတယ်အဲ့အဲ့ချီလို့ရပါဗျာဘယ်ဘယ်ရေးချတဲ့ကျွန်တော်ဘယ်တဲ့ကျေရပါပဲဘာလို့လဲဆိုတော့အဲ့ဒီအွန်လိုင်းလို့လည်းအဲ့ဒါမို့လဲအားသာစီကျွန်တော်ထူးခြားနေတော့
ဒေါက်တာလက်လက်မော်အနေနဲ့2016ခုနှစ်တွင်မဟာဒကြံပွဲတော်ဗဟိုမန်တက်တိဆောက်ရေးကိစ္စဒဝဲတက်ကတော်ဝင်းနဲ့လေရင်ကွင်းအပြင်ဘက်တွေမှာခြုံရွှဲရှင်းလင်းရေးကိစ္စတွေမှာယာရုတာဝင်အလွဲသုံးစားလုပ်ပြီးလက်ယူခဲ့တာ2018ခုနှစ်တိုင်းဒေသဖွံ့ဖြိုးရေးစီမံကိန်းတွေမှာလက်ယူခဲ့တာ GGS ကုမ္ပဏီရဲ့လက်ထိုးမှုတွေကိုယူပြီးကုမ္ပဏီကိုလုတ်ပိုင်ခွင့်နေပေးခဲ့တာစတဲ့အထောက်အထားအချက်လက်တွေကိုစစ်ဆေးရေးအဖွဲ့တွေကတွေ့ရှိခဲ့ကြောင်းအာဂရိနိုင်စားမှုတိုက်ဖျက်ရေးကော်မရှင်ကမက်ရှလာ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်